တော်တာရှင်များခင်ဗျာထိုင်းနိုင်ငံမဲဟောင်းဆောင်ပြည်နယ်နဲ့ကပ်ရဲ့ထိုင်းမြန်မာနယ်ကြားတောင်ပေါ်ဒေသမှာနေထိုင်ကြတဲ့ရှမ်းတိုင်းရင်းသားတွေကိုထိုင်းအစိုးရကဒီလကုန်နောက်ဆုံးထားပြီးမြန်မာနိုင်ငံအထက်ပဲပြန်သွားရမယ်နှင်ထုတ်နေတဲ့အတွက်ဒုက္ခရောက်နေကြတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး SSA ရှမ်းပြည်တပ်မတော်ပြောခွင့်ရပုဂ္ဂိုလ်နန်းခုပ်ဆန်ကို VOA ကဆက်သွယ်မေးမြန်းခဲ့ရမှာ
ဒီလပေါ့လေမေလ16ရက်နေ့မှာသူတို့တပ်ကအရာရှိတယောက်ကလာပြီးတော့မှဒီအရက်သားတွေနေတဲ့နေရာသူတို့နေရာလို့သူတို့ပြောတယ်ပြောပြီးတော့ကျမတို့တွေကိုဟိုအတွင်းထက်ကိုချွေပေးပါလို့သူတို့လာပြောတယ
်အဲ့ဒီနေရာကထိုင်းပိုင်နယ်လားမြန်မာပိုင်နယ်လား
နေချားဒေသဖြစ်ပါတယ်သူကတောင်ပေါ်ဒေသလေဒီနေရာမှာကျမတို့1999ကတည်းကနေလာတဲ့နေရာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာကဒီရှမ်းတိုင်းသားဘယ်နှစ်ဦးလောက်ရှိလဲခင်ဗျအ
ားလုံးပေါင်းကကလေးသူငယ်ရောကျောင်းသားရောဆိုသူက3000လောက်ရှိတယ
်မိဘမဲ့ကလေး200လောက်ပါတယ်ဆို
မိဘနဲ့ကလေးကအားလုံးပေါင်း118ယောက်ရှိပါတယ်
။ဟုတ်ကဲ့အဲ့တော့အခုဒေါ်နန်းခုဆန်တို့ဒီကိစ္စဘယ်လိုစီစဉ်မလဲခင်ဗျာ
။ကျမတို့ကဟိုအစီအစဉ်တွေတော့ရှိပါတယ်။ဒါပေမဲ့ကျမအခုအဲ့ဒီအစီအစဉ်ကိုကျမဖြေပေးလို့မရပါဘူး
။ဒေါ်နန်းခုဆန်တို့1999ခုနှစ်ကတည်းကအဲ့ဒီဒေသမှာနေခဲ့တယ်ဆိုတော့အရင်ကဒီလိုမပြောဘဲနဲ့အခုမှလာပြီးတော့ဒီလိုပြောတာဘာကြောင့်များလဲခင်ဗျာ
။ကျမတို့လည်းအဲ့ဒီအကြောင်းကိုသိချင်နေပါတယ်။အရင်ကကျမတို့ဒီမှာနေလာတာလေ refugee လို့တတ်မှတ်ခံထားရတာမဟုတ်ပါဘူး။ဒါကျမတို့က ITD camp ဖြစ်ပါတယ်။ UNHCR ရဲ့တတ်မှတ်ချက်အရဆိုရင်သူ့ဒီတွင်းကနေကိုရွှေ့ပြောင်းပြီးတော့မှနေတဲ့လူကို ITD တို့အမိပေးပါတယ်။နေဆက်ကိုကြော်ပြီးတော့တစ်ဖက်နိုင်ငံအစွန်းမှာရောက်သွားရင် refugee camp လို့အမိပေးပါတယ်။ရှမ်းဒုက္ခတွေတွေနေထိုင်ရဒေသကို refugee လို့အတတ်မှတ်ခံရတဲ့နေရာမဟုတ်ပါဘူး။ ITD လို့အတတ်မှတ်ခံရတဲ့နေရာဖြစ်ပါတယ်။အခုမှကျမတို့လာရွှေ့ပြောင်းခိုင်းရတာဒါဒီဝေလျှောက်ကန်းတန်းနဲ့တိုက်ပြီးတဲ့နောက်ပိုင်းမှာရွှေ့ပြောင်းခိုင်းခဲ့ခြင်းဖြစ်ပါတယ်အဲ့တော့အရင်ကကျမတို့မရွှေ့ခိုင်းဘဲနဲ့ဝေလျှောက်ကန်းနဲ့တိုက်ပွဲဖြစ်ပြီးမှရွှေ့ပြောင်းခိုင်းတယ်ဆိုတော့ဘာကြောင့်လဲဆိုတော့ကျမတို့လည်းအဲဒါလေးကသိနေပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီမြန်မာတိုင်းသားတွေနဲ့ပတ်သက်ရင်မွန်တိုင်းသားဒုက္ခတွေစခန်းတွေရှိပါတယ်ကရင်နဲ့ကရင်ဒီမှာလည်းအလားတူဒုက္ခတွေစခန်းတွေရှိပါတယ်ရှမ်းနေကြတော့ဟောရှမ်းလူမျိုးတွေအတွက်ကြတော့ထိုင်းနိုင်ငံအတွင်းပိုင်းမှာဒီဒုက္ခတွေစခန်းလို့မတွေ့ရဘူးခင်ဗျအဲ့ဒါကဟောဘာကြောင့်များလဲခင်ဗျအ
ဲ့ဒါကလည်းထိုင်းအစိုးရအနေနဲ့မှခွင့်ပြုချက်မပေးထားလို့ပါဟိုဒီရှမ်းဒုက္ခတွေတွေကရှမ်းလူမျိုးတို့မျိုးထဲမဟုတ်ပါဘူးရှမ်းပြည်အတွင်းမှာရှိနေတဲ့မျိုးစုတိုင်းကနေတော့ဟိုရှောင်ရှားပြီးဒုက္ခရောက်ပြီးတော့ဒီနေရာမှာလာနေကြတာဖြစ်ပါတယ်သူကရေးဆိုင်ရာလှုပ်ရှားတဲ့လူတွေအားလုံးကလည်းဝိုင်းဝန်းတောင်းဆိုတာအချင်းချင်းပါပဲ။ဒါမဲ့ထိုင်းအစိုးရကခွင့်ပြုချက်လုံးဝမရှိခဲ့ပါဘူး။မရှိခဲ့လို့လည်းဒီ refugee camp ဆိုတာမရှိဘဲနဲ့ IDP camp မရှိဘဲကျမတို့အနေနဲ့ဒီရှိခဲ့ပါလေ
။အခုပြောင်းဖို့ပြောတဲ့ကိစ္စကမကြာခင်ကဒီ SSNA ရှမ်းပြည်အမျိုးသားတပ်မတော်နဲ့ဒေါ်နန်းခုဆန်တို့ SSA ရှမ်းပြည်တပ်မတော်အဖွဲ့တွေပူးပေါင်းလိုက်တာနဲ့များဆက်ဆက်နေမလားခင်ဗျာ
။ကျမတို့ဒီSSN နဲ့ပူပေါင်းတာ21ရက်နေ့မှဒါကျမတို့ကထုတ်ပြန်ကြေညာပါတယ်။လာရှိခိုင်းထားတာ19ရက်နေ့ကလေးကဖြစ်ပါတယ်။ရှမ်းပြည်အတွင်းမှာဒုက္ခရောက်နေတဲ့လူတွေကခု900မဲ့ဖြစ်ပါတယ်။ဘာလို့လဲဆိုတော့ refugee camp မရှိလို့ပါပဲ။ဒီ IDP camp နေတော်မှဒါသူတို့လုံးဝသွားစရာနေစရာမရှိတဲ့အတွက်ကြောင့်မလို့ခုလုံခွင့်တောင်းလာလို့ဒါကျမတို့ကလက်ခံထားပေးရတာဖြစ်ပါတယ်။ကျမတို့အနေနဲ့လည်းဝန်ထုတ်ဝန်ပိုးကြီးဖြစ်ပြီးတော့မှဒီဒုက္ခရောက်လာတဲ့လူတွေကိုမယူလို့ဘူးဆိုပေမဲ့လည်းကိုပြည်သူလူထုတွေကိုကိုကကာကွယ်နိုင်တယ်များကာကွယ်ရှောက်ရှောက်လို့တဲ့စံတားကြောင့်ကျမတို့လက်ခံထားတာဖြစ်ပါတယ်။အဲတခုဝနဲ့စရာကောင်းတာတော့ဟိုရှမ်းပြည်အတွင်းမှာမကဗမာပြည်အတွင်းမှာရှိတဲ့လူတိုင်းကထိုင်းပြည်ကိုလူသမားအနေနဲ့ဝင်ရောက်လုပ်ကင်တာကြတော့အလုပ်သမားယာယီနေထိုင်ခွင့်ကိုတစ်နှစ်ကို3,000-4,000လောက်ယူပြီးမှလက်ခံထားပါတယ်။တောင်ပေါ်မှာဒုက္ခရောက်ပြီးဘယ်မှပြေးစရာမရှိနေစရာနေရာမရှိတဲ့လူတွေကိုကြတော့မောင်းထုတ်ပါတယ်ဆိုတော့လူလူချင်းစာနာထောက်ထားတဲ့ဒီမိုကရေစီအတိုင်းပြည်ကပုဂ္ဂိုလ်ကြီးတို့ကျွန်မအနေနဲ့အထူးပဲဒီကိစ္စမှာစိတ်မကောင်းဖြစ်မိပါတယ
်။ရှမ်းပြည်နယ်အကျိုးစီးပွားဆောင်ရွက်နေတဲ့ NGO လူမှုရေးအဖွဲ့6ဖွဲ့ကထိုင်းအစိုးရအနေနဲ့ဒီကိစ္စကိုပြန်လည်စဉ်းစားဖို့မြစ်တာရက်ကန်တဲ့စာတစောင်ဒီရက်ပိုင်းပို့ခဲ့ပါတယ်။ရှမ်းမျိုးသမီးရေးရလှုပ်ရှားမှုအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့နန်းဆန်နွန်ကို VOA ကဆက်သွယ်ခဲ့ပါတယ်
။ဟုတ်ကဲ့အဖွဲ့ကြီးတွေကတော့ဒီ Shan Human Rights Foundation ရဲ့ Shan Democratic Union, Shan State Organization, Shan Women's Action Network, Shan Youth Network Group, Shan Youth Power ဆိုပြီးတော့မှဒီအဖွဲ့6ဖွဲ့ရှိပါတယ
်။အဲ့ဒီစာထဲမှာဘယ်အချက်တွေပါလဲခင်ဗျ။အ
ဲ့ဒီထဲမှာတော့ဒီထိုင်းအစိုးရကိုမြစ်တာရက်ခံထားတာပေါ့နော်။ဒီလိုတိုင်းလန်အရီယာနာကဒီရှမ်းရက်ဖျူဂျီတွေကိုကျွန်တော်တုံးပို့ဖို့ပေါ့လေရှမ်းပြည်ကို
။ထ ိုင်းစုအဝေးဘယ်တော့ပို့လိုက်တာလဲခင်ဗျအ
ဲ့ဒါ28ရက်နေ့မီလာကပါအဲ့ဒါ open letter သဘောနဲ့အဲ့လိုနော်ပို့လိုက်တာပေါ့ဟိုဒါမှလည်းပဲတခြားနိုင်ငံတကာလည်းသိအောင်နောက်ပမာထိုင်းအစိုးရကလည်းပဲဟိုတိုက်တွန်းပေးနိုင်အောင်ပေါ့လေ
ထိုင်းစုကဒီကောပြန်ကြားချက်တစုံတရာရှိတာခင်ဗျ
ပြန်တားချက်တစုံတရာတော့တိုက်ရိုက်တော့ဟိုကြားတာတော့မရှိဘူးဒါပေမဲ့တချို့ဒီစာနယ်ဇင်းဘိုင်းကပြန်လို့မေးကြည့်တော့ဟိုအတင်းအကမတွန်းပို့ဖို့တော့မရှိဘူးပေါ့လေဒါပေမဲ့သူတို့ကဒက်လိုင်းပေးထားတာတော့ရှိတယ်ဒက်လိုင်းဆိုတော့ဒီလောက်ကုန်ဆိုတော့မနေ့ပြန်ပေါ့နော်အဲ့တော့အဲ့ဒါကိုလည်းစောင့်ကြည့်ရမှာဖြစ်တယ်ဒီညော်လဲရတာကတော့အတင်းမတွန်းပို့ဖို့ပါပဲ
တော်တော်ရှင်များခင်ဗျာရှာအမျိုးသမီးရေးရအဖွဲ့ကနန်းဆန်နှုံးရဲ့ပြောကြားချက်